စတိုင်းတိုင်းတွေကမြို့နယ်တွေမှာစစ်ကောင်စီတပ်တွေကအင်အားတိုးချဲ့ပြီးတော့နေမြေရှင်းလင်းရေးတွေလုပ်နေပါတယ်။အဲ့ဒီနေမြေရှင်းလင်းရေးတွေမှာနေအိမ်တွေကိုမီးရှို့တာနဲ့ဒေသခံတွေကိုဖမ်းဆီးတပ်ဖြတ်မှုတွေကဇက်တိုက်ဆိုသလိုရှိနေပါတယ်။ဒီကနေ့မှလည်းဝက်လက်မြို့နယ်တွေကကြေးရွာတချို့ကိုစစ်ကောင်စီကနေမြေရှင်းလင်းရေးလုပ်ပြီးတော့နေအိမ်တွေကိုမီးရှို့နေတယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းအလိမ်မှာပြောပြပေးပါရှင်။
ဝက်လက်မြို့နယ်ကအိမ်ကြီးတရာကျော်လောက်ရှိတဲ့ကမ်းဖြူကျေးရွာကိုဒီကနေ့မနက်မှနေအိမ်တွေကိုမီးရှို့နေတာကြောင့်ကမ်းဖြူကျေးရွာအနီးကရွာတွေပါပြေးလို့ရကိုရှောင်နေကြရတယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်ကိုနဂါးလေးကပြောပါတယ်
။ဒီမျိုးနဲ့ကျေးရွာမှာတဆွဲဆက်တာကအင်အားတရာမှားတဲ့ကမ်းပေါ့နော်။တရာမှားတဲ့ကမ်းကအခုတဝက်လောက်ပေါ့ဗျာ။တဝက်လောက်ကအခုဝက်လက်မြို့နယ်ကမ်းဖြူကျေးရွာမှာခုမနက်ခင်းမှာမင်းတို့ကကျွန်တော်တို့ကနော်ကိုနိုင်ခွဲလောက်ကအစားတွေမီးရှို့တယ်မှာကြီးခုကျွန်တော်တို့အဲ့နာမှာရှိတဲ့ပြည်သူတွေအိတ်ဆောင်နေရတယ်မှာ
အင်းကြီးဆရာမဆန်နေတော့ရှိတယ်မှာကုန်လုံးကြီးတော့မှာကုန်းတွေမီးခွေမဲ့တယ
်အော်ကလောလောတော်မှာအနာမှာရှိတဲ့ကျွန်တော်ကမ်းလူရှိမယ်ရွာသားရှိမယ်မင်းအောင်ရှိမယ်အဲအဲ့နာအယူအနဲ့ကဲကဲရွာလေးပဲတော့အဲ့ရွာကြီးကတော့ဒီတော့ရှောင်းနေတာပြီ
စစ်ကောင်စီတပ်တွေဟာဂျော်လာ21ရက်နေ့ညကလည်းသူတို့တက်ဆွဲထားရာစင်ကန်ညိုစစ်တူရွာကနေဝက်လက်မြို့နယ်ကကမ်းဖြူရွာစတင်ကြောင်းကိုလက်မှတ်ကြီးတွေနဲ့ရန်တပ်ပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရွာသားတချို့ကလည်းစစ်ကောင်စီတပ်တွေကဖမ်းဆီးထားတယ်လို့ပြောပါတယ်
။ကျွန်တော်တို့ဒီဝက်လက်မြို့နယ်ကမှတော့မရှိဘူးလေကျွန်တော်တက်တူရွာမှာတော့မင်းညက်နေ၄နာရီကျန်ကပြင်းနေနေမှာတက်တူရွာနဲ့တင်းရွာခြားမှာရှိတဲ့ပြည်သူနယ်ဦးတော့ပြည်သူအပြည့်နဲ့ပြည်သူနယ်ဦးတော့သူတို့ဖမ်းပါလေ။အများကကျွန်တော်တို့တက်တူရွာမှာတက်ဆွဲရမှာအဲကျွန်တော်တို့ဒီဝက်လက်မြို့နယ်တက်မီရွာပေါ့နော်။လည်းရွာရဲ့တော့စာတင်ကြောင်းစာတင်ကမ္ဘာကိုဥတည်ပြီးတော့လက်နက်ကြီးနဲ့ဆယ်ကျက်ချော်တော့ပြည်တယ်အမကြီးဆယ်ကျက်ဆယ်နှစ်ချက်တော့ပြည်တယ်ဗျ
ပြီးခဲ့တဲ့ဂျွန်လ19ရက်နေ့ကရွှေမပင်မြို့နယ်ကောင်းစင်ကျေးရွာနဲ့စစ်ကောင်စီကဝင်ရောက်တပ်ဆွဲလို့ထောင်ထဲချီတဲ့ဒေသခံတွေပြေးလို့ရကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ဂျွန်လ20ရက်နေ့မှာစစ်ကောင်စီကကောင်းစင်ရွာကနေအိမ်20မိသားမီးရှို့ခဲ့ပြီးတဲ့နောက်ဒေသခံကာကွယ်ရေးတပ်တွေနဲ့ထိတွေ့မှုတိုက်ပွဲပြင်းထန်ခဲ့တာကြောင့်အသက်လူပြီးထွက်ပြေးခဲ့ကြရတယ်လို့စစ်ကောင်တွေကအကူအညီပေးနေတဲ့ဆရာတော်တစ်ပါးကမိန့်ကြားပါတယ်။အဲဒီနေ့စစ်ကောင်စီတပ်တွေမီးရှို့ပြီးကောင်းစင်ရွာကထွက်သွားပြီးတဲ့နောက်ရွာထဲမှာစစ်ကောင်စီကလက်ပြန်ကြိုးတုပ်ပြီးတပ်ဖြတ်ထားခဲ့တဲ့အလောင်းတလောင်းတွေ့ရတယ်လို့ဆရာတော်ကမိန့်ပါတယ်
။ဒီလိုကောင်းစင်ရွာထဲမှာကျောက်ကြီးကအဲတက်ပြပြီးတော့မြေမြုပ်ထားတဲ့အလောင်းတလောင်းတွေ့တယ်။အဲအမျိုးသားပေါ်တော့ပြီးသူပါ။အဲမှာသူ့ကိုသူ့ဖို့ကြည့်လိုက်တဲ့အခါသူ့ကိုလိုက်ပြန်ညှို့တုံတာပြီးတော့သမိန်နေရောမှုကြည့်တာတော့ပုံမှန်လေးသားနဲ့ပေါ့နော်။နည်းနည်းပြည့်ပြီးတာတွေ့ရတယ်နော်။ကြာကြံနေတာဓမ္မကြီးသူ့ကြောင့်ပြန်ကနိုင်ပါရဲ့ဒီကလည်းမင်းကလည်းတော့တော့ဒီဟာတွေကိုပြန်ကနိုင်ပြီခုကလေးကြီးပါတော့ဧဝံဝေဒီတော်တဲ့ပုံစံနဲ့ကလေးကြီးဘက်ကိုပြန်ထုတ်နေ
လက်ရှိချိန်မှာစစ်ကောင်စီကရွာကနေပြန်လည်ထွက်ခွာသွားလို့ဒေသခံတွေနေအိမ်ကိုပြန်လာကြပါတယ်။နေအိမ်မီးရှို့ခံရတဲ့ပြည်သူတွေအတွက်နေရာထိုင်ရင်းတွေနဲ့စားရတောင်ရည်တွေအတွက်အကူအညီတွေလိုအပ်နေကြပါတယ်။ကောင်းစင်ရွာရဲ့တပ်စွဲနေထိုင်ခဲ့တဲ့စစ်ကောင်စီတပ်တွေဟာလက်ရှိမှာ14ကြီးမြို့နယ်ဘက်ကိုစစ်ကြောင်းဆင်းသွားပြီးတရားဝင်တရားထက်နေမြေချင်းလေးရေးလုပ်နေတယ်လို့ဆရာတော်ကမိန့်ကြားပါတယ်။တိုင်းစစ်ဌာနချုပ်ထိုင်ရာမုံရွာမြို့ပတ်ပတ်လည်ဖြစ်တဲ့ရင်းမတင်ပလဲချောင်းဦးမြင်းမူအရဲတော်ဝက်လက်ရွှေဘိုစတဲ့နေရာတွေမှာဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲဖြစ်ခဲ့တာတစ်နေ့ဝင်းချင်းရှိနေပါပြီ PDF ကာကွယ်ရေးတပ်တွေဟာကျေးရွာတွေကိုအခြေဆိုင်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတဲ့ဆိုပြီးစစ်ကောင်စီဘက်ကနေမြေရှင်းလင်းရေးစစ်ဆင်မှုတွေကိုတိုးပြီးလုပ်နေကြတာဖြစ်ပါတယ်ရှင်